AWR မျော်လင့်ခြင်းတန်လွင့်စီစဉ်မှာတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ9ရက်မြန်မာတက္ကသိုလ်1383ခုနှစ်ဒီဘိုရဲလာဇန်9ရက်ဗုဒ္ဓဟူးနေ့မျော်လင့်ခြင်းတန်မြမာစီစဉ်များကိုစတင်တန်လွင့်နေပါတယ်ရှင
်တော်တာရှင်များခင်ဗျာမျော်လင့်ခြင်းတန်မြမာအစီစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1163ညာမှနေ့စဉ်အတန်လှင့်ပြီးနေပါရခင်ဗျာ
ဒီကနေ့ဗုဒ္ဓဦးနဲ့မှထုံးလွှင့်ပေးမယ့်အစီအစဉ်တွေကရှိဘိုးဘီတို့ပြီးတော့တင်ငန်းစာအစီအစဉ်တူတပ်ပလဲဆွေးနွေးမယ့်အစီအစဉ်ပြိုရွယ်မောင်မယ်တည်ခေါင်းဘွဲ့အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရအောင်ဝဲလေလိုင်းနံကအသံများဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါချင်းမြတ်တာကြောင့်လေးဟောကြတယ်မိတ်ဆွေယခုဝေနာလေးဆွေငါရဲ့ជីနူးစွာတချင်းတလေးများကြချိန်မှာတင်တတာနောက်ဆုံးရည်ကြည့်တဲ့တရင်ကောင်းတွေပါတယ်နာဆွေငါမျက်နှာစံပါခွဲချိန်တွေရှိတော့မှာတင်မဝါရဲ့အရေးကြီး
တော်တော်ရှင်များရှင်ရှေးဘိုးဘေးများထံမှသင်ကန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါဆိုလားရှင
်ညိုလိချင်းအသားမြတ်အစီအစဉ်ကိုနာတော်တန်ဆင်းနေကြတဲ့တော်တော်ရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်တော်တော်ရှင်များရှင်ဒီနေ့ဘိုးဘေးတို့ပေးသောသင်ကန်းစာအစီအစဉ်မှာရှေးဘိုးဘေးမှတူဖြစ်တဲ့စာရအကြောင်းကိုနာတော်တာစီရင်သင်ခန်းစာရယူနိုင်ကြပါစေ။သောတာရှင်များရှင်။နှုတ်ကပတ်တော်ကထာဝရဘုရားမတတ်နိုင်သောအမှုတစုံတစ်ခုရှိသလိုလို့ဖော်ပြထားပါတယ်။ဟေပြဲဩဝါဒစာအခန်းကြီး7အငယ်7မှာဖော်ပြထားတဲ့အတိုင်းစာရသည်လည်းအရွယ်လွန်သောအခါပရိသတ်တွေယူနိုင်သောအခွင့်တကူကိုယုံကြည်ခြင်းအပြင်ခံရလေ၏။အကြောင်းမူကားဂတိထားတော်မူသောသူသည်တစ္ဆာရှိသည်ဟုစိတ်ဆွဲလန်းခြင်းရှိ၏ဆိုပြီးဖော်ပြထားပါသည်။ဒါပေမဲ့လည်းကဘာဦးချမ်းမှာအာဗြဟံအနေနဲ့စာရာအဖင်ကလေးတစ်ယောက်ကိုရရှိဖို့နှစ်ကြိမ်တိုင်တိုင်ဖျားသခင်ထံတော်မှဂတိရရှိခဲ့ပြီးအဲ့ဒီဖြစ်စဉ်နှစ်ခုလုံးအတွက်စာရာရဲ့တုံ့ပြန်မှုတို့ဟာမယုံကြည်တဲ့သဘောဆောင်တဲ့အပြုအမူမျိုးပဲပြသနေခဲ့ပါသည်။ပထမပေးတဲ့ဂတိတော်ကိုကဘာဦးကျန်းခန်းကြီး15မှာတွေ့ရှိရပါတယ်။ထာဝရဘုရားသခင်ကအေလက်ဇာဟာအာဗြဟံရဲ့အမွေခံသားဖြစ်ရတဲ့အပြင်ထာဝရဘုရားသခင်ကသင်ဤကိုယ်ထဲကထွက်တော်သူသည်သင်ဤအမွေခံဖြစ်လိမ့်မည်။ဆိုပြီးတော့ကဘာဦးကျန်းခန်းကြီး15အငယ်လေးမှာဖော်ပြပြီးဘုရားသခင်ကမိန့်တော်မူခဲ့တယ်။အဲ့ဒီအကြောင်းတွေကိုစာရာသိရှိတာနဲ့သူမရဲ့ခင်ပွန်းကိုသူမရဲ့ကြုံမများထဲမှတယောက်ကိုယူပြီးအဲ့ဒီကြုံမအားဖြင့်ကလေးတယောက်ကိုရယူဖို့ သူမရဲ့ခင်ပွန်းကိုအကြံပေးခဲ့ပါတယ်။ဆာရာရဲ့ယုံကြည်ခြင်းကင်းမဲ့မှုဟာအာဗြဟံကိုယ်တိုင်ယုံကြည်ခြင်းမရှိတဲ့အနေအထားမျိုးစီကိုဥတီစေခဲ့ပါတယ်။အဲ့ဒီလောရရဲ့ရက်လက်အဖြစ်အခုအထိကျွန်မတို့ခံစားနေရတဲ့ဒုက္ခအကျိုးဆက်ကိုဖြစ်ပေါ်စေတဲ့ကြောင့်မဲ့ဖွယ်ရာပဋိပက္ခကြီးဖြစ်ပွားခဲ့ပါတယ်။ဘုရားသခင်ဟာကမ္ဘာဥကြံအခန်းကြီး19မှာဖော်ပြထားတဲ့အတိုင်းပဲအာဗြဟံရဲ့ကိုယ်ထဲမှထွက်လာတဲ့ကလေးငယ်အတွက်သူ့ကိုငါကောင်းကြီးပေး၍သူ့အားဖြင့်လည်းသင့်အားသားကိုပေးမည်ဆိုပြီးဖော်ပြထားတဲ့အတိုင်းအာဗြဟံကိုသူ့ရဲ့ဂတိတော်ထပ်မံမိတော်မူခြင်းဖြင့်ပြန်လည်ပြီးခိုင်မာစေခဲ့ပါတယ်။သောတန်ရှင်များရှင်အဆုံးမှာတော့ဖယားသခင်ကိုတော်တိုင်ကောင်းကင်တမန်နှစ်ပါးချံရံတဲ့အာဗြဟံရဲ့တဲစီကိုအလေအပကြွရောက်တော်မူခဲ့တာကမွေးဖွားချိန်ဆဲ့တဲ့အခါမှာငါဟာတင့်စီတို့ဆက်ဆက်ပြန်လာဦးမည်လို့ဖော်ပြထားပါတယ်။အဲ့ဒီအခါသင်ရဲ့မယားဆာရာဟာနဆုံနှဖျားကြားပြီးနောက်သူမကိုသူမယင်မိတယ်။ဒါကြောင့်ထာဝရဘုရားသခင်ကသူမကိုအပြစ်ဖော်ပြပြီးဆုံးမတဲ့အနေနဲ့မိန့်တော်မူတာကတော့ဆာရာကအကယ်၍ငါသည်အိုပြီးမှသားကိုဖွားလိုက်မည်လို့ဟုဆိုလျက်အဘယ်ကြောင့်ရည်သည်နီထာဝရဘုရားမတတ်နိုင်သောအရာအမှုတစ်စုံတစ်ခုမှရှိသလိုချင်းချက်သားဖွားချိန်စေသောအခါတင့်စီတို့ငါပြန်လာ၍ဆာရာသည်သားကိုရလိမ့်မည်ဆိုပြီးတော့နှုတ်ကပတ်တော်ကဖော်ပြထားပါလေအဲ့ဒီအချိန်ကာလမှာဆာရာဟာအသက်60နှစ်ရှိပြီဖြစ်ပါတယ်ဒါကြောင့်ကိုကာယပိုင်းဆိုင်ရာကိုကြည့်မယ်ဆိုရင်ပြိတ္တိတွေဆောင်းနိုင်တဲ့အနေအထားမျိုးဆာရာမှာမရှိပေမဲ့ဆာရာဟာနောက်ဆုံးတော့ဟုတ်သားပဲဖယားသခင်မတတ်နိုင်တော့အောင်တကယ့်ကိုခက်ခဲတဲ့အရာဆိုတာရှိတာမှမဟုတ်တာပဲဆိုပြီးနားလေတဲ့အနေနဲ့တကူတည်းပဲရေရွတ်ပြောဆိုခဲ့ပါတယ်ဆာရာဟာဖယားသခင်ရဲ့နှုတ်တော်ထွက်ကိုယုံကြည်လာခဲ့ပြီးတဲ့နောက်ဖယားသခင်အပေါ်ယုံကြည်ကိုးစားမှုရှိလာပြီးအာဗြဟံအတွက်ဝိညာဉ်ရေးနဲ့ပတ်သက်တဲ့ဂတိတော်တွေကိုအမွေခံမဲ့အံ့ဩဖွယ်ရာသားတယောက်နဲ့ပတ်သက်တဲ့ဖယားသခင်ရဲ့ဂတိတော်ပြည့်စုံခဲ့ပြီဖြစ်ပါတယ်။သောတာရှင်များရှင်ဖယားသခင်ဟာသူ့ရဲ့ဂတိတော်တွေကိုပေးသနာတော်မူပြီးဖြစ်ပါတယ်။အဲ့ဒီဂတိတော်တွေကိုယုံကြည်ခြင်းအပြင်ရယူဖို့ကြိုးစားကြပါစို့။ဆုတောင်းကြပါစို့။ကောင်းကင်ဘုံ၌ရှိတော်မူသောဖဖယားသခင်ဖယားရှင်ပေးသောဂတိတော်အများပြားရှိပါ၏။ထိုဂတိတော်များကိုသားသမီးတို့သိရှိနားလည်လျက်ယုံကြည်ခြင်းတစ္ဆာရှိသောသူများတယောက်စီဖြစ်စေပါမည်အကြောင်းယေရှုခရစ်တော်ဖခင်၏မဟာနာမတော်ကိုအမိပြုပြီးတောင်းလျှောက်သနာခံပါသည်ဖခင်ဆောသောဖခင်အာမင
်သာဝရဖခင်ကျွန်တော်ဒီသို့ရင်ပြေပေး၏စိတ်လမ်းလာ၌ကျွန်တော်ကိုအေးစေသည်ဘာယာလာI know it's all in vain
ခင်ကြီးတဲ့မှာကိုယ်ရရှိတယ်ဖေလီဘူးသူတားတွေလူလူတိုင်းအတီးတရားကျေဝါဖို့ရန်သူတပ်လဲဆွေတွေမဲ့စီတင
်သောတာရှင်များရှင်သူတပ်လဲဆွေတွေမဲ့ဆိုတဲ့ကျမရဲ့ကဏ္ဍမှာကျမမာလီနဲ့
ကျမမေသူတို့လေ့လာထားတယ်
နုပြိုလိုသူတိုင်းရှောင်တင့်တော်အစားအသောက်လေးမျိုးဆိုတဲ့အကြောင်းလေးကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်။မာလီမဟုတ်လားယင်။မာလီနဲ့တိတ်တူတာပဲ။လူမားပြီးခွန်ပြီးတာတော့မဟုတ်ပါဘူးနော်
။လူမားပြီးခွန်ပြီးတာမဟုတ်ပါဘူးတကယ်ချင်းရဲ့။မာလီမှမာလီအစ်စ်ပါကွာ
။မာလီရဲ့မေသူနဲ့မာလီတို့မတွေ့ဖြစ်ကြတာ။နှစ်တော်တော်ကြာသွားပြီနော်။အေးကွာတကယ်ချင်းကတက္ကသိုလ်မှာကျောင်းတက်ခဲ့ရတဲ့အချိန်ကလိုပဲနုပြိုပြီးလှပနေရပဲ။
ဟုတ်ရဲ့လားတငယ်ချင်းရဲ့မတွေ့ရတာကြောင့်လို့မြောက်ပြောနေတာနဲ့ထင်တယ်
မြောက်ပြောနေတာမဟုတ်ပါဘူးမာလေးရဲ့တကယ်ပြောတာပါဒါနဲ့မာလေးကဗာစေးတွေစားလို့နုပြိုလှပနေရတာလေနီလန်းလေးတွေရှိရင်တော့မေသူကိုလည်းညွှန်ပေးပါအောင်တငယ်ချင်းရဲ့
ဗာစေးမမစားပါဘူးမေသူရဲ့တခုရှိတာကတော့မာလေးကနေ့စဉ်စားတောက်တဲ့အစားအစာတွေထဲမှာအာဟာရဓာတ်တွေပါဝင်ဖို့ရွေးချယ်စားတောက်တယ်လေကိုစားလိုက်တဲ့အစားအစာတွေကကျန်းမာရေးနဲ့မညီညွတ်ဘူးဆိုရင်အသားအရည်ကိုအိုမင်းစေတယ်ကိုစားလိုက်တဲ့အစားအစာတွေကကျမရေနဲ့တင့်တက်တဲ့အစာတွေဖြစ်မယ်ဆိုရင်တော့အသားရည်ကိုစုပြေလှပစေတာပေါ့
ဒါဆိုရင်ဘလို့အစာတွေကမကောင်းဘူးဘလို့အစာတွေကကောင်းတယ်ဆိုတာကိုလည်းသိရအောင်မေသူကိုပြောပြပေးအောင်လေ
ကဲပါတငယ်ချင်းရဲ့သိချင်တယ်ဆိုရင်တော့ပြောပြပေးမယ်နော်ဒါပေမဲ့အရင်ဆုံးမေသူကိုမေခွန်းလေးတစ်ခုမေးမယ်နော
်ဗာမေခွန်းလည်းမာလေးရဲ့မေခွန်းမေးမယ်ဆိုရင်တော့မေသူကလည်းအဖြစ်ပေးပါမယ်ကွာ
မေသူကြားစားလိုက်ရင
်ကြားကိုစားတယ်လေမေသူကအချိုကြိုက်တော့အချိုပေါ့ရင်တကြားအမြဲထည့်စားတာ
အေးအဲ့ဒီတကြားပေါ့
တကြားကဘာဖြစ်လို့လဲပြောစမ်းမအောင်ပါလေရဲ့
တကြားကိုမင်းများဆိုင်ရင်အရေးပြားရုတ်တွဲပြီးအိုမင်းစီတဲ့တငယ်ချင်းရဲ့
ဟုတ်လားဘာကြောင့်လဲဆိုတာရှင်းပြပါအောင
်ရှင်းပြပေးရမှာပေါ့တကြားနဲ့အခွန်ချွတ်ထားတဲ့ကာဘိုဟိုက်ဒရိတ်စာတွေကသွေးတင်ဂလူကို့စ်ဓာတ်ကိုမြင့်တက်စေတယ်လေအဲ့ဒီအခါအသားရည်တင်းရင်းစေတဲ့ကိုလာဂျင်နဲ့အသားရည်ဆွဲဆွမ်းမှုကောင်းစေတဲ့အီလက်စတင်တွေကိုပြန်လည်ပြုပြင်နိုင်စွာလျှော့ချသွားစေတယ်လေဒါကြောင့်မာလေးကတကြားကိုမစားဘဲတက်နိုင်တဲ့လောက်ရှောင်တာနောက်ပြီးတကြားစားသုံးမှုများရင်ကျန်းမာရေးကိုထိခိုက်စေတယ်လို့ယောဂတွေကလည်းရရှိစေတယ်လေ
ဒါဆိုရင်အခုလိုမာလေးနုပြိုလာပနေတာကတကြားစားသုံးတာကိုရှောင်လို့ပေါ့ဟုတ်လား
ဟုတ်ပါတယ်တကယ်ချင်းရယ်တန်စီလူမေးမဖြစ်မိဖို့တတိထားရမှာပေါ့ခန္ဓာကိုယ်အတွက်လိုအပ်တဲ့အာဟာရတွေကိုလည်းစုံလင်အောင်စားသုံးပေးရမယ်မဟုတ်လားနောက်ပြီးပြေဝစီတွေကိုအများကြီးစားသုံးပေးရင်လည်းအရေပြားကိုရောက်ရမ်းစေပြီးအိုမင်းလွယ်စေတယ်အစီများတဲ့နှုတ်နဲ့နှုတ်ထွက်ပစ္စည်းတွေကိုမစားသုံးပဲအစီထုတ်ထားတဲ့အစာတွေကိုပဲရွေးချယ်စားတော့ပေးရမယ
်မေသူလည်းတလတလစီသုံးပေးတာလောက်ကုန်နဲ့စီပါမဟင်ဖြစ်တယ်လို့ထင်နေတာမာလေးရဲ့အသားဟင်ငါးရင်တွေဆိုရင်လေစီပြန်နေမအောင်ကြိုက်တာအခုလို့ဆိုရင်တော့မေသူအနေနဲ့စီကိုစားသုံးတာကအရန်များနေတာပေါ့နော
်ဟုတ်တယ်တငယ်ချင်းရဲ့စီကိုတက်နိုင်တဲ့လောက်တော့ရှော့စားပေးတာကစက်မရီကိုပုံမကောင်းမှုစေတယ်။ဟင်းရွက်တွေကိုကြော်စားမဲ့စားပြုတ်စားပေါင်းစားပေါ့။စီပြန်ဟင်းစားမဲ့စားစီလေးနည်းနည်းထည့်ပြီးနှက်စားပေါ့။ခတွင်းရစားတဲ့စက်မရီကအတိကပဲလေ။
မာလေးပြောတဲ့အကြံပေးချက်ကိုမေသူလက်ခံပါတယ်။ကိုမောင်နဲ့ကလေးတွေကိုစက်မရီနဲ့ညီညွတ်ပြီးစီနေတဲ့ဟင်းတွေကိုပဲချက်ကျွေးတော့မယ်။ဟင်းသီးရွက်တွေကိုလည်းစီနဲ့ကြော်မဲ့အစားပြုတ်စားပေါင်းစားတော့မယ်နော်။
တိတ်ကောင်းတော့ပေါ့တငယ်ချင်းရဲ့မာလေးကတော့အိမ်ကခင်မုန်းတဲ့နဲ့ကလေးတွေကိုအဲ့ဒီလိုပဲချက်ကျွေးတာဂျာနဲ့မေသူတချို့အမျိုးသမီးတွေဟာအရက်ကိုဆွဲလဲနှစ်သက်စွာတောက်ကြတယ
်ဟုတ်တယ်မာလေးရဲ့မေသူတွေးမိသလားအရက်တောက်တဲ့အမျိုးသမီးတွေကလေရိုးရှင်ပြီးအိုမင်းရိရော်နေတာကိုတွေ့ရတယ်နော်တချို့ကလေအသက်ငယ်ငယ်လေးဖြစ်ပေမဲ့အရက်တောက်လို့လေအသက်ကြီးတဲ့ပုံစံပေါက်နေတယ
်အဲ့ဒါကြောင့်ပြောနေတာပေါ့မေသူရဲ့အယ်ကိုဟောကအသားရည်ကို၆သွေးစီပြီးအရေးပြားရဲ့ရန်သူဖြစ်တဲ့ free radical ကိုထွက်ရှိစေတယ်လေဒါကြောင့်အသားရည်ကိုအိုမင်းလွယ်စေတာပေါ့ဒါကြောင့်မေသူအနေနဲ့အနုပြိုလှပခြင်းနဲ့ဆိုရင်တော့တကြားပြေဝစီနဲ့အရက်တွေကိုမတုံးဆွဲပဲရှောင်ရှားရလိမ့်မယ်နောက်ပြီးအာဟာရပြေဝတဲ့အစားအစာတွေနဲ့အသီးအနှံဟင်းသီးဟင်းရွက်တွေကိုလည်းတင့်တင့်မြတ်တအောင်စားသုံးပေါ့ကဲတငယ်ချင်းရဲ့စကားကောင်းနေလိုက်တာမာလေးလည်းဈေးဘက်ကိုသွားလိုက်အောင်မယ်နော
်အေးကွာမေသူတော့မာလေးနဲ့မတွေ့ရတာအတော်လေးကြာသွားလို့အခုမှပြန်တွေ့ရတဲ့အတွက်အယံဝမ်းသာတာပဲ
မာလေးကလည်းမေသူလိုပဲအယံဝမ်းသာမိပါတယ်ကွယ်နောက်ပြီးတငယ်ချင်းနဲ့တွေ့ဆုံရတဲ့အချိန်လေးမှာမာလေးတိထားတဲ့ဘုသူတ္တရေဝင်မြတ်ပေးရလို့ကျေနပ်အားရမိပါတယ်
။ကဲနောက်မှပဲတို့တငယ်ချင်းနဲ့ပြန်တွေ့ဆုံကြအောင်မယ်နော်
။ကောင်းပါပြီတငယ်ချင်းရေ။
တောတာရှင်များရှင်ယခုဖော်ပြခဲ့တဲ့အကြောင်းအရာလေးကို Go Health ဇမယင်းနဲ့အလားပါချာနဲ့အတွက်အမှတ်419မှာစာရေးသူဇွန်ရေးသားထားတဲ့နုပြိုလူသူတိုင်းရှောင်တဲ့နဲ့အစားတောက်လေးမျိုးဆိုတဲ့ဇမယင်းဆောင်ပါလေးကိုကျမတို့မျှဝေလင့်ခြင်းအတန်မှကောင်းနောက်တင်ဆက်ပေးလိုက်ရပါတယ်ရှင်
တောတရှင်များရှင်တူတက်ဖလဲဆွနေမယ်ဆိုတဲ့ကျမရဲ့ကဏ္ဍမှာကျမမာလီနဲ့
ကျမမေသူတို့က
နုပြလိုသူတိုင်းရှောင်တဲ့တော့အစားတောက်လေးမျိုးဆိုတဲ့အကြောင်းကိုတင်ဆက်ပေးခဲ့တယ်လို့
နောက်လာမယ့်အချိန်မှာဘလို့အကြောင်းအရာလေးတွေတင်ဆက်ပေးဦးမလဲဆိုတာကိုသိရလေအောင
်စောင့်မျှော်နှားဆင်အားပေးကြပါဦးလားရှင်ကျေးဇူးတင်ပါတယ်ရှင်
အတန်မှအတန်လွင့်နေပါရဲ့ရှင်ဒီကနေ့မှာပြိုရွယ်မောင်မဲတိကောင်းဘွယ်အစီအစဉ်မှာလူငယ်မောင်မဲတို့အတွက်သီမက်ဖွယ်ရာတွေကိုတင်ပြပေးတဲ့အချိန်ရောက်ရှိလွတ်လာပါပြီရှင
်ပြိုရွယ်မောင်မဲတိကောင်းဘွယ်တိကောင်းဘွယ်တိကောင်းဘွယ်တိကောင်းဘွယ်တိကောင်းဘွယ်
မျောလင့်ချီ င်အတန်မြန်မာပိုင်းအစီအစဉ်ကိုစောင့်မျှော်နားတော်တာဆင်းနေကြတဲ့လူငယ်မောင်မယ်များမင်္ဂလာပါနော်လူငယ်မောင်မယ်တို့ရေဒီနေ့ပြိုရွယ်မောင်မယ်တိကောင်းပွဲဆိုတဲ့အစီအစဉ်မှာအလင်းကိုဆောင်းသောလူငယ်များဖြစ်ပါစေဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ကွယ်လူငယ်မောင်မယ်တို့ရေလူငယ်တို့ဟာသွားလီရရမှာအလင်းကိုတည်ဆောင်းသွားပါအလင်းကိုဆောင်းတဲ့လူငယ်မောင်မယ်တွေဖြစ်ဖို့ပြောလိုတယ်လူငယ်တို့မှာတာမာတဲ့စိတ်ပြတန်းကျင်ရှိကြောင်းကိုပြသရမယ်။လူငယ်ဟာမဆုံးဖြတ်တတ်တဲ့သူမကောင်းတဲ့အပေါင်းဖော်တို့ရဲ့သွေးဆောင်ရာကိုလွယ်လွယ်ကူကူနဲ့ပါသွားတတ်တဲ့သူတယောက်မဟုတ်ကြောင်းကိုပြသပါ။ဖယားသခင်ရဲ့ဂုဏ်ကိုညှိုးငယ်စေတဲ့သူတွေရဲ့အကြံပေးချက်ကိုလွယ်လင့်တကူသဘောတူခြင်းမပြုပါနဲ့။လူငယ်တယောက်စီကိုဖယားသခင်ကအင်မတန်မှမွန်မြတ်မြင့်မြတ်တဲ့ဉာဏ်တွေပေးထားပါတယ်။ဒီဉာဏ်ကိုအသုံးပြုပြီးဖယားရှင်ကိုအားကိုးတဲ့လူငယ်ဖြစ်ပါစေ။ဝိညာဉ်တွေကိုမကောင်းမှုမှကယ်တင်ဖို့ပြောင်းလဲပြင်ဆင်ခြင်းဆုံးမပက်ပြင်ယူငီခြင်းတွေကိုသာပြုလုပ်ကြပါဆုတောင်းခြင်းကိုလည်းအားကိုးအားထားပြုပါမိမိတို့ကိုယ်ကိုဆန့်ကျင်ပက်ပြုတဲ့သူတို့ကိုနှိတ်ချတိမ်မွေ့ခြင်းစိတ်တဘောနဲ့နှိတ်ချခြင်းနဲ့ဖျားယောင်သွေးဆောင်တဲ့လူငယ်ဖြစ်ရမယ်မှားယွင်းတဲ့လမ်းကနေပြီးတော့ဝိညာဉ်တစ်ခုကိုကယ်တင်ပြီးယေရှုခရစ်တော်ဖျားရဲ့အလံတော်အောက်မှာထားမယ်ဆိုရင်ကောင်းကင်မှာဝမ်းမြောက်ဝမ်းသာခြင်းရှိပါလိမ့်မယ်ပျော်ရွှင်လို့ရတဲ့လူငယ်မောင်မယ်ရဲ့တရဖူမှာကြဲတလုံးတက်ဆင်ထားလိုက်မယ်။ကဲတင်ခံခဲ့တဲ့ဝိညာဉ်ဟာသူ့ရဲ့ကောင်းမွန်တဲ့ဩဇာတည်ရောက်မှုကြောင့်တခြားသောဝိညာဉ်တွေကိုလည်းကဲတင်ခြင်းအသည့်တရားကိုယူဆောင်လာလိုက်မယ်။အဲ့ဒီနည်းနဲ့အလုဟာစတဲ့တပူတိုးပွားပြီးတော့အလုရဲ့အကျယ်ဝန်းကိုတရားစီရင်တဲ့နေ့ကသာလင်တည်တည်ခံပါလိမ့်မယ်။လူငယ်မောင်မယ်တို့ရဲ့သင်တို့ဟာအနေအချင်းလောက်သာလင်လုတ်ကင်နိုင်တဲ့အတွက်ကြောင့်ဖယားသခင်ရဲ့အလုတ်ကိုလုတ်ကင်ဖို့ရန်နှောက်နှေးကြံ့ကြံ့ခြင်းမရှိပါနဲ့လူငယ်တို့လုတ်ကင်နိုင်တဲ့အနေငယ်ကိုတစ္ဆာရှိရှိနဲ့လုတ်ကင်ပါဘာကြောင့်လဲဆိုရင်ဖယားသခင်ဟာလူငယ်တို့ရဲ့ကြိုးစားခြင်းနဲ့အတူလုတ်ကင်တော်မူမယ်သခင်ဖယားရဲ့ပျော်မွေ့ရာထဲကိုဝင်ထိုက်တဲ့သူတယောက်အနေနဲ့ဖယားရှင်ဟာလူငယ်တို့ရဲ့နာမည်ကိုအသက်စာဆောင်မှာရေးသားထားပါလိမ့်မယ်အဲ့ဒီအတွက်ကြောင့်လှူဆောင်တဲ့သူတွေကိုစုဆောင်းပေးဖို့ဖယားသခင်စီမှာစိတ်အားထက်သန်စွာတောင်းဆိုကြရမယ်လေစပါးတွေဟာမှဲ့ပြီးဝင်းဝါနေပါတယ်ရိတ်သိမ်းဖို့ရန်အလုတ်ဟာကြီးမားလာပါတယ်ရိတ်သိမ်းတဲ့သူတွေဟာအင်မတန်မှနည်းလာပါတယ်ဒါကြောင့်လူငယ်မောင်မယ်တို့ပေါ့ပေါ့ဆတ်ဆာတတိမမူတဲ့လူငယ်တွေမဖြစ်ဖို့ကြိုးစားကြရမှာဖြစ်တယ်ပြောင်းလဲခြင်းရှိပြီးဖျားသခင်နဲ့အတူလှုပ်ဖော်ဆောင်ဘက်တွေဖြစ်ကြရမယ်တခြားသူတွေကိုကောင်းကြည့်ပေးပြီးကဲတင်ခြင်းဟာတခြားလူတွေအတွက်လည်းလက်ကျရာဖြစ်စေရမယ်လူငယ်မောင်မယ်တို့လူငယ်တို့မှာလုတ်ကင်နေတဲ့ဖယားရှင်ရဲ့တကူတော်နဲ့ဆန့်ကျင်တဲ့အရာတွေကိုအချီးနှီးမဖြစ်ဖို့အတွက်တတိပြုရမယ်။ဒီနေ့လူငယ်လူရွယ်တွေဖို့စုံစမ်းနှောက်ယှက်ခြင်းဟာအင်မတန်မှများပြားလာပါတယ်။အဲ့ဒီစုံစမ်းနှောက်ယှက်ခြင်းတွေကနေပြီးတော့ကင်းလွတ်ဖို့အတွက်ဖယားရှင်ကိုအားကိုးရမှာဖြစ်တယ်။သွားလိရရ၌ထာဝရဖယားကိုမျက်မှောက်ပြုလို့တို့ပြုလင်သင်ဤလမ်းခီးကိုပဲ့ပြင်တော်မူလိမ့်မည်ဆိုတော့ဖယားရှင်ရဲ့နှုတ်ကပတရားတော်ကိုလူငယ်မောင်မယ်တို့ရဲ့နှလုံးသားထဲမှာတံမူရိုက်တယ်လို့တွင်ထားလို့ရပါတယ်။ဒါကြောင့်ဒီနေ့လူငယ်မောင်မယ်များစုံစမ်းနှောက်ယှက်ခြင်းကိုအောင်နိုင်ဖို့အတွက်မိမိကိုယ်ကိုစူးစမ်းတဲ့သူတွေဖြစ်တယ်လို့မိမိတို့ရဲ့ပတ်ဝန်းကျင်အပေါင်းအသင်းတို့ကိုလည်းပဲအဲ့ဒီစုံစမ်းနှောက်ယှက်ခြင်းတွေကနေပြီးတော့ကင်းလွတ်နိုင်ဖို့အတွက်ဖယားရှင်ကိုအားကိုးပြီးသူတစ်ပါးကိုလည်းကဲတင်တဲ့သူတွေဖြစ်ဖို့အတွက်ဝိမံနေတဲ့စပားတွေကိုရိတ်သိမ်းဖို့အတွက်လူငယ်မောင်မယ်များစူးစမ်းကြပါလို့ပြောရင်ဒီတစ်ပတ်ပြည့်ရွယ်မောင်မယ်တိကောင်းဖွယ်ရနေပြီးတော့အလင်းကိုဆောင်တဲ့လူငယ်တွေဖြစ်ပါစေဆိုတဲ့အကြောင်းကိုလူငယ်မောင်မယ်တို့နားတော်တာဆင်းရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
ပြရရဲ့မျိုးဆက်တဲ့တွင်သင်နဲ့ကျွန်တော်မဟုတ်လားရာစုတည်းရဲ့ပြရသားသမီးတွေလေ
းဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူသင်တန်းဌာနမှာအောက်ပါသင်တန်းများကိုပို့ချပေးလျက်ရှိပါတယ်ရှင်သင်တန်းများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံသင်ချက်များတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနဲ့အသက်ရှိခြင်း၊သင်နဲ့သင်ကျမ်းမာရေး၊ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။